Venezuela အထက်ခံခေါင်းဆောင် Juan Guaido က Latin America မဟာမိတ်နိုင်ငံတွေကိုတွားရောက်ပြီးတဲ့နောက်နိုင်ငံကိုပြန်လာဖို့စီစဉ်ထားချိန်နဲ့တပြိုင်တည်းဒီကနေ့တနင်္လာနေ့မှာပြည်သူတွေလမ်းမပေါ်ထွက်ကြဖို့တိုက်တွန်းထားပါတယ်နိုင်ငံကိုပြန်လာမဲ့အကြောင်းအသိပေးတဲ့အကြောင်းနောက်တနင်္လာနေ့မနေ့17နှစ်ကြီးမှာဗင်နီဇွဲလားပြည်သူတွေနိုင်ငံတော်ဝန်ဆွေးနွေးကြဖို့တိုက်တွန်းတယ်လို့ဂွိုက်ဒိုကထွတ်တလူမှုကွန်ရက်မှာရေးသားထားပါတယ်နိုင်ငံပေါင်း90နဲ့အမေရိကန်တို့ကဗင်နီဇွဲလားရဲ့ကြားပြတ်ခေါင်းဆောင်အဖြစ်အသိမှတ်ပြုထားတဲ့ဂွိုက်ဒိုကလွှတ်တော်ခေါင်းဆောင်လည်းဖြစ်ပါတယ်လွှတ်တော်အခြေကဂွိုက်ဒိုကအခြေခံဥပဒေကိုကျင့်သုံးနိုင်တဲ့သူ့ရဲ့အခွင့်အာဏာကိုသုံးပြီးရွေးကောက်ပွဲမတမာမှုတွေကြောင့်ဆိုပြီးသမ္မတနီကိုလတ်မာဒူရိုခေါင်းဆောင်မှုကိုတရားမဝင်အဖြစ်ကြီးညာနောက်သူ့ကိုယ်သူကြားပြတ်သမ္မတအဖြစ်ကြီးညာထားတာပါမာဒူရိုနှုတ်ထွက်ရေးဖိအားတိုးပေးနိုင်ရေးအတွက်လက်တင်အမေရိကတိုင်နိုင်ငံတွေကိုခီးသွားနေတဲ့ဂွိုက်ဒိုကပြီးခဲ့တဲ့စနေနေ့တုန်းကတော့အီကွေဒေါနိုင်ငံမှာရောက်နေပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်နောက်ဒေတာရင်းခေါင်းဆောင်လေးနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်အသိမှတ်ပြုထားတဲ့ဗင်နီဇွဲလားကြားပြတ်သမ္မတကဘရာဇီးနဲ့ပါရာဂွိုင်းတို့ကိုလည်းတွားရောက်ခဲ့ပါတယ်ရှင်